မြန်မာနိုင်ငံမှာရိုဟင်ဂျာပြည်ပေါ်လူခွင့်ရေးချိုးဖောက်မှုကိုပြည်တွင်ရှုတ်ချတဲ့ဆုံးဖြတ်ချက်တည်းရဲ့မချန်ရီပိုင်းတွင်ကုလသမဂ္ဂမှချမှတ်ဖို့ပြင်ဆင်နေပါတယ်။ရိုဟင်ဂျာပြည်ပေါ်ခွဲခြားဆက်ဆံမှုတွေဆုံးသတ်ဖို့နဲ့နိုင်ငံသားခွင့်ရေးတွေခံစား권ရှိဖို့ပါတိုက်တွန်းထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုတော့ကုလသမဂ္ဂထရီနီလာကန်ရဲ့လူခွင့်ရေးကိစ္စတွေကိုဆွေးနွေးကြတဲ့တတိယကော်မတီမှာမနေ့ကပဲဖြန့်ဝေခဲ့တာပါ။မူကြမ်းထဲမှာတော့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အချက်အလက်ရှာဖွေရေးဖွဲ့ကတွေ့ရှိချက်တွေပေါ်အလွန်အမင်းစိုးရိမ်ရောဖော်ပြထားတယ်လို့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအပြည့်အဝဖော်ထုတ်ဖို့လည်းတိုက်တွန်းထားပါတယ်။မြန်မာဆိုရနဲ့စစ်တပ်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုပြည်ဝင်အသိမှတ်ပြုလက်ခံမထားတယ်လို့ပြီးခဲ့တဲ့နှစ်ထဲရခိုင်ပြည်နယ်မြောက်ပိုင်းကလူငယ်ကိစ္စကန်တွေကိုစီးနှင်းတက်ခိုက်ခဲ့တဲ့ ARS ဆွေးနွေးအုပ်စုကိုလက်လံရှင်းလင်းရမှာမြန်မာလူငယ်တပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်မှုတွေအကြီးကျယ်ကျူးလွန်ခဲ့ကြောင်းဆွဆွဲချက်တွေဟာအပြည့်အဝမမှန်ကြောင်းလည်းငြင်းဆန်ထားတာပါ။ကျူးလွန်သူတို့ကလည်းအရေးယူမှုတွေရှိတယ်လို့နိုင်ငံကကျွေးကျင်သူတို့ပါဝင်တဲ့စုစည်းရေးကော်မရှင်တစ်ခုကိုလည်းမြန်မာဆွေးနွေးကထပ်မံဖွဲ့စည်းထားပါတယ်။ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်မူကြမ်းမှာတော့ကော်မရှင်တဲ့အနေနဲ့ဗလိုင်းမှုကင်းင်းနဲ့ပွင့်လင်းမြင်သာမှုရှိဖို့နိုင်ငံကစနေနေ့အညီဖြစ်ဖို့လည်းတိုက်တွန်းထားပါတယ်။ရိုဟင်ဂျာတွေကမြန်မာနိုင်ငံမှာအချင်းနဲ့ရှန်တန်ရင်းသားတွေပေါ်ဖိနှိပ်မှုတွေကိုအဆုံးသတ်ဖို့ဒီမိုကရေစီသွင်းကူးပြောင်းရေးအတွက်စစ်တပ်ပါဝင်နိုင်ငံတွေကဖွဲ့စည်းရေးအနေနဲ့ဒီမိုကရေစီနည်းကမ်းရွေးကောက်တင်မြှောက်ထားတဲ့အရသာစုကလက်အောက်မှာပူးပေါင်းဆောင်ရွက်ဖို့လိုအောင်ကြောင်းလည်းဖော်ပြထားပါ။နိုင်ငံပေါင်း58နိုင်ငံပါဝင်တဲ့အစ္စရေးနိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ဥရောပနိုင်ငံပေါင်း2000ကျော်နဲ့ကမ္ဘာနိုင်ငံတို့ပူးပေါင်းပြုစုထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုတော့အစောဆုံးရှင်းလင်းပတ်တယ်မှာမဲခွဲဆုံးဖြတ်မယ်လို့လည်းမျှော်လင့်ရပါတယ်။